မြန်မာအရေးနဲ့ပတ်သက်ပြီးရှေ့တောင်အရှနိုင်ငံများအဖွဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေအကြားဆွေးနွေးပွဲတစ်ခုစီစဉ်ပေးဖို့လက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌဘရူနိုင်းနိုင်ငံရဲ့ဆော်ဘွားဟာဆနာဘူကီယာကိုအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်တနိုမာဆူဒီကဒီကနေ့တိုက်တွန်းလိုက်ပါတယ်။ဘရူနိုင်းနိုင်ငံဘန်ဒါဆရီဘာဂဝန်မြို့တော်မှာဆော်ဘွားဘူကီယာနဲ့ဒီကနေ့တွေ့ရောက်တွေ့ဆုံပြီးဝန်ကြီးမစ်မာဆူဒီကအဲဒီလိုတိုက်တွန်းတာပါ။အာဆီယံအဖွဲ့အနေနဲ့အတူတဘောထိတွေ့ဆက်ဆံမှုနဲ့မြန်မာလူထုဘေးကင်းလုံခြုံရေးနဲ့တာယာဝါပြောရေးတို့ကိုအလေးထားမှာဖြစ်တယ်လို့ဆော်ဘွားဘူကီယာကပြောတဲ့အကြောင်းပြေဆိုမဲ့ပြီးတဲ့နောက်အွန်လိုင်းကလုပ်တဲ့ရှင်းလင်းပွဲမှာဝန်ကြီးမစ်မာဆူဒီကပြောပါတယ
် principle yang kita paham untuk membantu Myanmar yaitu tetap menghormati prinsip non interference mengutamakan constructive engagement
မြန်မာနိုင်ငံကိုကူညီရမှာကျွန်တော်တို့နားလည်ထားတဲ့မူဝါဒတွေကတော့ဝင်မဆွက်ရေးဆိုတာကိုလေးစားဖို့အပြုသဘောထိတွေ့ဆက်ဆံမှုကိုအလေးပေးဖို့မြန်မာလူထုဘေးကင်းလုံခြုံရေးနဲ့တာယာဝါပြောရေးတို့ကိုအလေးပေးဖို့တဆိုင်သူအားလုံးပါဝင်တဲ့ဒါမှမဟုတ်အားလုံးပါဝင်တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုအထောက်အကူပြုဖို့အပါအဝင်မြန်မာလူထုအတွက်အကောင်းဆုံးအဖြေတွေကိုအကောင်အထည်ဖော်ရေးပါဝင်လှုပ်ဆောင်ဖို့ဖြစ်ပါတယ်လို့ဝန်ကြီးမာဆူဒီကပြောပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်အာဆီယံအဖွဲ့အထူးအစည်းအဝေးတက်ခေါ်ယူနိုင်ရေးလှုပ်ဆောင်ဖို့အတွက်အင်ဒိုနီးရှားနဲ့မလေးရှားတို့ဆွေးနွေးခဲ့ကြပါတယ်အာဆီယံမှာဒီလိုအထူးအစည်းအဝေးမျိုးခေါ်ယူတာမရှိသလောက်ဖြစ်တယ်လို့အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝန်မဆွက်တဲ့မူဝါဒစစ်တပ်အာဏာသိမ်းတဲ့အပေါ်မတူကွဲပြားတဲ့တုံ့ပြန်မှုတွေကြောင့်အထူးအစည်းအဝေးလိုဖြစ်လာဖို့ကလည်းလွယ်လာတာတော့မဟုတ်ပါဘူး။အင်ဒိုနီးရှားနိုင်ငံသားဝန်ကြီးမစ်မာဆူဒီဟာဒူနိုင်ကအပြန်စင်ကာပူဝင်ပြီးစင်ကာပူနိုင်ငံသားဝန်ကြီးဗီဗီယန်ဘာလာခရစ်စနန်နဲ့တွေ့ဆုံမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ။